ဩဂုတ်လ10ရက်နေ့မှာခြောက်ရောက်တဲ့33နှစ်မြောက်ရှစ်လေးလုံးနဲ့အထိတ်မှပွဲနဲ့ဆင်အာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့မှာတနင်္ဂနွေနေ့ကကျင်းပပါတယ်။နယ်သာလန်ရောက်မြန်မာတချို့ကမြို့တော်အမ်စတာဒန်ရဲ့ဒမ်ဂျင်ပြင်မှာရှစ်လေးလုံးအထိတ်မှပွဲနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာရဲ့ထောက်ခံမှုရလာစေရေးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့အရှင်ဆန္ဒဝရကမိန့်ပါတယ်။
အာနာရှင်ရဦးဇင်းတို့ဗမာပြည်ရဲ့အာနာကိုကြည်သူလက်ထရတဲ့လူယူပြီးကလိန်ကြစ်လောက်ခဲ့တာဟာရှစ်လေးလုံးအချိန်မှာတခါဖြိုလဲခဲ့တယ်ဒါပေမဲ့တို့တွေအမြင့်မပြတ်ခဲ့ဘူးအခုဒီမှာ2021မှာဆိုရင်အမြင့်ပြတ်ရမယ်ဦးဇင်းတို့အကုန်လုံးပူးပေါင်းပြီးဆောင်ရွက်နေပါတယ်
ဒီဆန္ဒပြပွဲကိုနယ်သာလန်နိုင်ငံသားတချို့လည်းပူးပေါင်းပါဝင်ခဲ့ပါတယ်အလားတူဂျာမနီနိုင်ငံမြူနစ်ဖရန့်ဖို့တ်ဘာလင်မြို့တွင်မှာရောဗြိတိန်နိုင်ငံလန်ဒန်ကဗြိတိရှ်ပါလီမန်ရှင်ပြင်မှာပါမြန်မာနိုင်ငံသားတွေရှစ်လေးလုံးနဲ့အထိတ်မှပွင့်တဲ့ဆင်နာသိန်းဆန့်ကျင်ဆန္ဒပြပွဲတွေတနင်္ဂနွေနေ့ကကျင်းပကြပါတယ်။အရှတိုက်မှာလည်းတောင်ကိုရီးယားဂျပန်နိုင်ငံတိုကျိုတို့မှာလည်းရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေရှစ်လေးလုံးနဲ့ဆန္ဒပြပွဲနဲ့ NUG အစိုးရထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ရှင်။